မင်္ဂလာညနေခင်ပါသောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရ2018ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့ညနေခင်6နာရီခွဲနေ9နာရီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ 9.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညနေခင်အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့တွေ့ဆုံမေးမြန်းနိုင်ဖို့အထူးစုံစမ်းရေးမှူးကကြိုးစားနေပါတယ်။တောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုတော့ကိုယ်စားလှယ်အဖွဲ့ဆီလွတ်ဖို့မြောက်ကိုရီးယားကကမ်းလှမ်းလိုက်ပါတယ်။ဒီသတင်းနေနဲ့အတူချိတ်တန်းရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပါရှင်။မငိမ့်ချနိုင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှုဆက်ခိုင်မွန်ဂိုဒေသမှာမြမသမရော area ပိုင်းမြေ area အတွင်ထင်းငွေရှာတဲ့ရွာသား၅ဦးမြင်းမြုပ်မြေမြုပ်မိုင်းနှစ်ကျိန်နေနေတာကြောင့်ထိခိုက်ဒဏ်ရာရသွားပါတယ်
။နောက်တော့တစ်ခေါက်ပြန်တင်းမီးရတင်းမီးရကတော့တင်းတော့ဆရာတရားဝါလည်းလောကျန်ချီရတော့ဆက်လက်ရတာပေါ့နော်။ပြီးရင်တရားဝါကျတော့တော်တော်လေးအဖြေကြီ
းမွန်ဂိုဒေတာခန်တူပြောသွားတာပါရှင်။တရင်ပြေဆုံးတော့မကြခင်ကြမှာပါ။ဒါအပြင်ဖန်ဆီးခံရတဲ့ Rider စတင်ထောင်တူကိစ္စဟာစိုးရင်စရာကောင်းတဲ့အခြေအနေဖြစ်ပြီးသူတို့ကိုပြန်လွတ်ပေးဖို့တောင်းဆန်းစုကြည်စီကို EU တန်အမတ်ကြီးကစာပေးဖို့တောင်းဆိုလိုက်တဲ့တရင်နဲ့ဒီကနေ့စတင်လိုက်တဲ့တောင်မြောက်ကိုရီးယားထိပ်သီးစီးပွဲပွဲကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေကြတဲ့တရင်ဆောင်မတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်သီးရောက်တရင်တွေကိုမတင်ငင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမေးမြန်းခွင့်အလားအလာနဲ့ပတ်သက်ပြီးသမ္မတရဲ့တရားရုံးအဖွဲ့နဲ့ဆွေးနွေးခဲ့ပါတယ်။နှစ်ဖက်တို့ပြီးခဲ့တဲ့လကတွေ့ဆုံခဲ့ကြပြီးဒီကိစ္စနဲ့နီးစပ်သူတွေအစိုးရတော့ဖြစ်နိုင်ခြေရှိတဲ့တွေ့ဆုံမေးမြန်းမှုနဲ့ပတ်သက်ပြီးအတိအကျဘာမှမရှိသေးဘူးလို့ပြောပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲဟောင်းရောဘတ်မူလာရဲ့လာနဲ့ချီကြာမြင့်နေပြီဖြစ်တဲ့စုံစမ်းစစ်ဆေးမှုအတွင်းအခုချိန်ထိတော့လူပုဂ္ဂိုလ်၄ဦးကိုဆွဲချက်တင်ထားပြီးဖြစ်ပါတယ်။ဒီထဲမှာသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးရေးမှုအဖြစ်တာဝန်ယူခဲ့ဘူးသူပေါ်မနက်ဖို့နဲ့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းတို့လည်းပါဝင်ပါတယ်။ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုယာရုကထုတ်လိုက်ပြီး FBI ရဲ့လုပ်ငန်းတာဝန်တွေကိုသမ္မတထရန့်ကပိတ်ပင်ဟန်တာဖို့ကြိုးစားခဲ့သလားဆိုတာကိုလည်းစုံစမ်းရေးမှူးတွေကရှာဖွေကြမှာပါအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအင်ဘူရော၈နေ Time Cop ကမှတ်ချက်မပေးပေမဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်ဒီမိုကရက်သမ္မတလားဟီလာရီကလင်တန်ကိုအထင်အားစေပြီးထရန့်ကိုကူညီနိုင်ဖို့အတွက်ရုရှားတို့ကအမေရိကန်ရွေးကောက်ပွဲကိုပြစ်မှတ်ထားလှုပ်ရှားဆောင်ရွက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကပြီးခဲ့တဲ့နှစ်ကကောက်ချက်ချထားတာပါ။သမ္မတထရန့်ကတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကပတ်သက်ဆက်နွယ်မှုတွေကိုအကြိမ်ကြိမ်ညှင်းဆို့ထားပြီးပြီးခဲ့တဲ့စနေနေ့ကတော့ပေါင်းကြံခဲ့တာလည်းမရှိဘူး။ရာဇဝတ်မှုကျူးလွန်ခဲ့တာလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ်ရှင်
။ရှီလာမှာကျင်းပမဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲကိုအစိမ့်ကိုယ်စားလှယ်အဖွဲ့ဆေးလွတ်ဖို့မြောက်ကိုရီးယားနိုင်ငံကကမ်းလှမ်းခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောကြလိုက်ပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒီကနေ့တွေ့ဆုံခဲ့တဲ့အတွင်းမြောက်ကိုရီးယားဘက်ကအဲ့လိုခန့်လန့်ခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီကိုရီးယားနေ့မှာစတင်မဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားနိုင်ငံဘက်ကအစင်းမြင့်အရာရှိတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့အပါအဝင်အောက်သားသမားတွေနဲ့ဗဟိုနဲ့အလားပြဖြော်ပြမဲ့အဖွဲ့ကိုလည်းဆေးလွတ်ဖို့ကမ်းလှမ်းခဲ့ကြောင်းနိုင်ငံပြန်လည်ပေါင်းစည်းရေးဒုဝန်ကြီးချွန်ဟေဆောင်ကအဆုံးမြုံမှာရှိတဲ့သတင်းနောက်တွေကိုပြောကြားခဲ့ပါတယ်။ဒါပြင်1950ကနေ53ခုနှစ်အတွင်းကိုရီးယားစစ်ပွဲအတွင်းမှာကွဲကွာသွားခဲ့ကြတဲ့မိသားစုဝင်တွေနောက်တစ်ကြိမ်ပြန်လည်ပေါင်းစည်းရေးကိုလည်းရှေ့လာမှာကြောက်မဲ့တရုတ်နှစ်သက်ကူကာလအတွင်းမှာလှုပ်သွားဖို့တောင်ကိုရီးယားဘက်ကကမ်းလှမ်းခဲ့တယ်လို့သူကပြောပါတယ်။ဒါပြင်ပျုံချမ်းဆောင်သည့်အိုလံပစ်အကစားပွဲတော်ဖွင့်ပွဲအတွင်းမှာနိုင်ငံအကစားသမားတွေအတူတွဲပြီးတော့ချီတက်လမ်းလျှောက်ဖို့ကိုလည်းတောင်ကိုရီးယားဘက်ကကမ်းလှမ်းထားပါတယ်။ဒီကနေ့ဆွေးနွေးပွဲကတော့နိုင်ငံနယ်စပ်မှာရှိတဲ့ပါမောင်ဂျုံအပြည့်အကျေးရမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်နှစ်ခုနီးပါးနေထိုင်ကြတဲ့ El Salvador နိုင်ငံသား26,000ကျော်ကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုတက်တန်တိုးပေးရေးကိုအမေရိကန်အစိုးရကရပ်ဆိုင်းတော်မှာဖြစ်ကြောင်းအစိုးရကြီးတန်းတာဝန်ရှိသူတွေကမနေ့တနင်္လာနေ့မှာပြောပါတယ်။2001ခုနှစ်မြင်းငလျင်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်အမေရိကတိုက်အလဲပိုင်းနိုင်ငံကနေရောက်လာကြတဲ့လူထောင်ပေါင်းများစွာကိုပေးထားတဲ့TPS လို့ခေါ်တဲ့ယာယီအကာအကွယ်ပေးမှုကို2019ခုနှစ်စက်တင်ဘာလ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။ အဲ့ဒီနေ့ရောက်တဲ့အခါကျရင်အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်နှစ်ခုနီးပါးတရားဝင်နေထိုင်အလုပ်လုပ်ကင်တဲ့သူတွေဟာအရင်ကDPS ယာယီအကာအကွယ်ပေးမှုမရခင်ကလို့အကျုံးဝင်နေအောင်မယ်ဆိုရင် တာမန်ရွှေ့ပြောင်းနေထိုင်သူတွေဖြစ်ကိုရောက်ရှိသွားမှာဖြစ်ပြီးကာကွယ်မှုရရှိတော်မှာမဟုတ်ပါဘူးအဲ့ဒီလိုပြန်ဖြစ်မယ်ဆိုရင်သူတို့အနေနဲ့တခြားတာမန်ရွှေ့ပြောင်းနေထိုင်သူတွေလိုအလုပ်လုပ်ခွင့်မိသားစုနဲ့အတူနေထိုင်ခွင့်စတဲ့ဗီဇအခွင့်အရေးမျိုးလျှောက်ထားခွင့်ရှိမှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကြောင့် El Salvador
နိုင်ငံသားတချို့အထောက်ထားမဲ့နေထိုင်သူတွေလို့ဖြစ်သွားနိုင်ပြီးချက်ချင်းပြန်ဖို့ခံရမဲ့အခြေအနေမျိုးလည်းဖြစ်သွားနိုင်ပါတယ်ရှင် 2024年8月18日，美国总统特朗普宣布，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日，美国将会在2024年8月18日， ကိုလက်ခံကြိုးစားသွားမှာဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်အသက်60သုံးနှစ်ရှိဖြစ်တဲ့အိုပရာဝင်းဖရီဟာသူ့အနေနဲ့သမ္မတအဖြစ်ဝင်ရွေးခံမယ်လို့တော့တရားဝင်ကြေညာခြင်းတော့မရှိသေးပါဘူးဒါပေမဲ့လည်းတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအိုပရာဝင်းဖရီအနေနဲ့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းအနေနဲ့ သမရွေးကောက်ပွဲဝင်လာနိုင်တယ်ဆိုပြီးတော့မီဒီယာတွေကခံမှန်းလာနေကြတာဖြစ်ပါတယ်။အိုပရာဝင်းဖရီကအိညာကပြောခဲ့တဲ့မိန်ကွန်းကိုသမရထရန့်တွေ့လာဆိုပြီးသတင်းတော့ကမေးတဲ့အခါမှာလဲသူ့အနေနဲ့မသိဘူးလို့အိမ်ပြီးတော့ဒုတိယပြောခွင့်ရဂျက်လီကပြောပါတယ်။ဝင်းဖရီအနေနဲ့သမရွေးကောက်ပွဲအစီအစဉ်ရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့စင်နောက်မှာသူမကိုမေးတဲ့အခါမှာဝင်းဖရီကအစီအစဉ်မရှိဘူးလ
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ရဲ့အင်ကာနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကျောက်နိုင်ငံရှိပဲကံယူတမ်းမှာလွန်ခဲ့တဲ့3ရက်ကကျောက်ကုန်တင်တင်းမော့နဲ့တိုက်ပိခဲ့တဲ့အီရန်ရှင်နဲ့တင်တင်းမော့ကတော့အရှိတယုတ်ပင်လယ်ပြင်ထဲမှာမီးလောင်နေဆဲဖြစ်ပါတယ်။ပနမမှတ်ပုံတင်ရှင်နဲ့တင်တင်းမော့ဆန်ချိုင်းပေါ်မှာမီးလောင်နေတာကိုအရေးပေါ်ရှင်နေနဲ့မီးငိမ့်တက်ရေးနဲ့ပျောက်ဆုံးနေတဲ့တင်းမော့သားတွေရှာဖွေရေးလုပ်ငန်းတွေကတော့တင်းမော့ပြက်ပေါ်ကအစိတ်အတောက်အခိုးငွေတွေနောက်ပင်လယ်ပြင်မှာလှိုင်းကြီးလေထန်နေတဲ့အခြေအနေတွေအပါအဝင်ပင်လယ်တွင်းအခြေအနေကြောင့်အဟန့်အထားဖြစ်စေတယ်လို့တရုတ်သေးယူပို့ဆောင်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ပျောက်ဆုံးနေတဲ့တင်မောသားတွေကိုရေမိုင်စတူယန်မိုင်900အတွင်းရှာဖွေရေးလုပ်ငန်းတွေမှာတော့တရုတ်တောင်ကိုရီးယားနဲ့အမေရိကန်ရေတပ်တို့ကတင်မောတွေလေယာဉ်တွေနဲ့ဆောင်ရွက်နေပါတယ်။မနေ့တနင်္လာနေ့တုန်းကတော့တင်မောဖြစ်အနီးကတေဆုံးသူတဦးရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ပြီးပျောက်ဆုံးနေတဲ့အီရန်နိုင်ငံသား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးတို့ပါဝင်တဲ့တင်မောသား32ယောက်ထက်ကတအူးဖြစ်မယ်လို့ယုံကြည်တဲ့အကြောင်းဝန်ကြီးဌာနဘက်ကပြောဆိုထားပါတယ်ရှင
်။ဩစတြေးလျနိုင်ငံမှာလိင်လူစုံမဲ့သူအချင်းချင်းလက်ထပ်ထိမ်းမြားခွင့်ဥပဒေတရားဝင်ပြဋ္ဌာန်းလိုက်ပြီးဖြစ်တာကြောင့်လိင်လူချစ်သူစုံတွဲတွေရဲ့ထိမ်းမြားကိရိသစာပြုဝဲတွေအများပြားစပြီးတော့တွေ့လာနေရပါတယ်။ကုလောဩစတြေးလျမှာလိင်လူချစ်သူတွေတရားဝင်လက်ထပ်ခွင့်ရလာတာဟာတကယ်တမ်းလူကြီးများအခွင့်အရေးတစ်ခုကိုရရှိလိုက်တာပဲလို့လိင်လူချစ်သူတွေကပြောကြပါတယ်။အချိန်တော်ကြာအတူတွဲလာခဲ့ကြတဲ့ဒိုင်နာရီဘယ်ရိုနဲ့ဒီအန်ဒိုနူမဲဘုံမြို့မှာတရားဝင်မင်္ဂလာပွဲကျင်းပနေခြင်းစစ်တီမြို့ကစန်တန်နီယိုပန်းချာမှာလည်းအလားတူမင်္ဂလာပွဲတစ်ပွဲကိုတွေ့ခဲ့ရပါတယ်။အဲ့ဒီမင်္ဂလာဇုံတွဲကတော့တနှစ်အရွယ်သူတို့ရဲ့သမီးငယ်လေးဟာအခုဆိုရင်လိန်သူမိဘနှစ်ပါးရဲ့ပေါင်းဆက်မှုကိုတရားဝင်အတိအမှတ်ပြုတဲ့နိုင်ငံတစ်ခုမှာကြီးပင်းဝင်ရမယ်အရေးကိုဝန်သာရတဲ့အကြောင်းပြောပါရစေ။ဩစတြေးလျနိုင်ငံမှာလိင်လူစုံမတ်သူတွေအချင်းချင်းတရားဝင်လက်ထပ်ထိမ်းမြားခွင့်ကိုအများစုကထောက်ခံကြောင်းတနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်တဲ့လူမှုစစ်တမ်းတစ်ခုမှာဖော်ပြခဲ့ပြီးတဲ့နောက်ဩစတြေးလျလွှတ်တော်မှပြီးခဲ့တဲ့ဒီဇင်ဘာလကဒီကိစ္စတရားဝင်ခွင့်ပြုဖို့မဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဂျပန်ကိုလိုနီတပ်ဖွဲ့တွေကလင်ဂျွန်နီအဖြစ်အတ္တမခိုင်းစေခံခဲ့ရတဲ့ပျော်ရွှင်ဆက်အမျိုးသမီးတွေအရေးတောင်ကိုရီးယားနဲ့ဂျပန်ကြား2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ကို ပြန် လဲ ညှိ နှိုင်း မှာ မဟုတ် ဘူး လို့ တောင် ကိုရီးယား က ပြော ဆို လိုက် ပါတယ် အရှင် သမ္မတ ဘက်ကွန် ဟေ လက် ထက် က အတီး ပြုတ် ခဲ့ တယ် တောင် ကိုရီးယား နဲ့ ဂျပန် ကြား တရား ဝင် သဘော တူညီ ချက် ကို ညှင်း ပယ် လို့ မ ရ ဘူး လို့ တောင် ကိုရီးယား နိုင်ငံ သား၏ ဝန်ကြီး က ဒီ ကနေ့ ဆိုးလ် မြို့တော် မှာ သတင်း ထောက် တွေ ကို ပြော ဆို ခဲ့ တာ ပါ 1930 ပြည့်နှစ် က နေ 1945 ခုနှစ် ကြား ကိုရီးယား ကျွန်းစံ မှာ ဂျပန် တို့ ဖိနှိပ် အုပ်ချုပ် မှု အတွင်း ဂျပန် တပ်ဖွဲ့တွေရဲ့ လှုပ်ရက် တွေ ကို ဝန်ကြီးချုပ် ရှင်ဇို အာဘေ က တောင်းပန်ဖို့ နောက် ထိခိုက် ခံစား ခဲ့ ကြရသူ တွေ ကို ထောက်ပံ့ ရေး ရမ်း ငွေ အဖြစ် ဒေါ်လာ 8 သန်း ပေးဖို့ ဂျပန် ဘက်က သဘော တူ ထားတာ ဖြစ် ပါတယ် ရှင်
အမေရိကန် နိုင်ငံ လုံး ဆိုင်ရာ တက္ကသိုလ် များ အောက်သား အဖွဲ့ချုပ် NCAA ဘောလုံး ပြိုင်ပွဲရဲ့ နောက်ဆုံး ဖိုင်နယ် မှာတော့ အာလာဘားမာ တက္ကသိုလ် က အနိုင်ရပြီးတော့ ချန်ပီယံ ဖြစ်သွားပါတယ် အာလာဘားမာ တက္ကသိုလ် နဲ့ ဂျော်ဂျီယာ တက္ကသိုလ် တို့ တနင်္လာနေ့က နောက်ဆုံး ဘောလုံးပွဲ အဖြစ် ကစားကြတာမှာ အာလာဘားမာ အသင်းဟာ နောက်ကနေ လိုက် ကစား ခဲ့ ပြီးမှ အချိန်ပိုမှာ အနိုင်ရသွားတာ ဖြစ်ပါတယ် ဂျော်ဂျီယာ ပြည်နယ် မရီယက် မြို့မှာ ချင်းပါတဲ့ ဒီ အမေရိကန် ဘောလုံးပွဲကို သမ္မတ်တော် ထရမ့် လည်း တက်ရောက် အားပေးခဲ့ပါတယ် ပထမပိုင်းမှာ ဂျော်ဂျီယာ တက္ကသိုလ်က 13-3 နဲ့ ရှေ့ကနေ ဥဆောင်နေခဲ့တာပါ အဲ့နောက်တော့ အာလာဘားမာ တက္ကသိုလ်ဘက်က quarterback နေရာကို အရန်လူ တော်တဂိုဘလူဝါ နဲ့ အစားထိုးပြီးတော့ တိုက်စစ်ဆင်နိုင်ဖို့ ကြိုးစားခဲ့ပြီးတော့ သူက အာလာဘားမာ တက္ကသိုလ် အသင်း touchdown 3 နဲ့ အနိုင်ရအောင် လုပ်ပေးနိုင်ခဲ့ပါတယ် ဒါဟာ အာလာဘားမာ တက္ကသိုလ် အတွက်တော့ 2009 ခုနှစ် နောက်ပိုင်းမှာ NCAA ဘောလုံး champion ဆုကို 5 ချိန်မြောက် ရရလဲ ဖြစ်ပါတယ် မနေ့တုန်းကတော့ အာလာဘားမာ တက္ကသိုလ် အသင်းဟာ final မှာ နောက်ဆုံး ဆက်ကန်ကြမှ Clemson အသင်းကို ရှုံးနိမ့်ခဲ့တာ ဖြစ်ပါတယ် မနေ့တနင်္လာနေ့က ပွဲမှာလဲ ပွဲပြီးဖို့ second bye အလို အမှတ်တူ ဖြစ်နေတဲ့ အချိန်မှာ အာလာဘားမာ အသင်းက 9-0 လွဲချော်သွားတာကြောင့် အနိုင်ရမယ့်အစအ အချိန်ပို ကန်ခဲ့ရပြီးတော့ အချိန်ပိုကြမှ Georgia က 23-20 နဲ့ ပြန်ပြီး ဥဆောင်ခဲ့ပေမဲ့ အာလာဘားမာက နောက်ဆုံးမှာ Texas ပြန်ဆင်ပြီးတော့ touchdown ရပြီး အနိုင်ရသွားတာ ဖြစ်ပါတယ် ခင်ဗျာ
Percy Tending ခံထားတဲ့ Writers သတင်းဌာနက မြန်မာ သတင်းတောင် 2 ဦးကို ချက်ချင်း ပြန်လွှတ်ပေးဖို့ American သမ္မတဟောင်း Bill Clinton က တနင်္လာနေ့က တောင်းဆိုပါတယ် လွတ်လပ်တဲ့ လူပေါင်းအဖွဲ့အစည်း တစ်ခု အတွက် သတင်း လွတ်လပ်ခွင့်ရှိဖို့ အရေးကြီးသလို Bellonia ဒေသမှာပဲဖြစ်ဖြစ် သတင်းထောက်တွေကို Percy Tending ကလက် ခံနိုင်စရာမရှိဘူး လို့ ရေးသားခဲ့တာပါရှင်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်းပါးတွေကိုဆက်တိုက်တင်ပြသွားပါမယ် နိုင်ငံတော် လျှော့ချက်ဥပဒေနဲ့ Writers သတင်းထောင်အုပ် ဖန်စီ ခံထားရတဲ့အခြေအနေဟာစိုးရိမ်စရာကောင်းတဲ့နောက်ဆက်မှုဖြစ်တယ်လို့ မြန်မာနိုင်ငံဆိုင်ရာ EU တန်အမတ်ကြီးကပြောကြားပြီးသူတို့ကိုအမြန်ဆုံးပြန်လုပ်ပေးဖို့ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ထံကိုစာရေးသားပေးဖို့တောင်းဆိုထားပါတယ်။သတင်းထောက်ကိုသက်ဦးမောင်ခေါ်ကိုပါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုအင်းစိန်မြို့နယ်မြောက်ပိုင်းခရိုင်တရားရုံးမှာတူတရအကြိမ်ရုံးထုတ်စစ်ဆေးဖို့ရှိနေချိန်မှာ သူတို့ကိုလွှတ်ပေးဖို့တောင်းဆိုမှုတွေထပ်ပြီးတော့ထွက်ပေါ်လာတာဖြစ်ပါတယ်။
ရိုက်တာသတင်းဌာနကသတင်းတောက်နှစ်ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုစာကိုမြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတန်မတ်ကြီးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတီးတန့်စာပေးပို့ခဲ့ပါတယ်။တန်မတ်ကြီးခရစ်ရှန်စမစ်ကစာပေးပို့ခဲ့တာကို EU တန်ရုံးကအသိပြုပေမဲ့စာထဲမှာပါတဲ့အကြောင်းအရာအသေးစိတ်ကိုပြောဖို့တော့ညှင်းဆိုပါတယ်။ဒါပေမဲ့ရိုက်တာသတင်းထဲ
ှက်မှုဖြစ်တယ်လို့ရေးသားထားပါတယ်။သတင်းတောက်တွေအနေနဲ့စိုးရိမ်မှုကင်းစွာ၊ချင်းချောက်မှုကင်းစွာ၊ဖမ်းဆီးခံရမှုနဲ့အရေးယူခံရမှုကင်းစွာနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ရှိတယ်လို့ EU 28နိုင်ငံကိုကိုယ်စားပြုတဲ့သံအမတ်ကြီးကပြောပါတယ်။ဖန်စီခံထားရတဲ့သတင်းတောက်တွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားဖို့နဲ့သူတို့ကိုအမြန်ဆုံးပြန်လွတ်ဖို့လဲတန်အမတ်ဂျီရှမစ်ကပေးပို့တဲ့စာထဲမှာရေးသားထားကြောင်းရိုက်တာသတင်းဌာနမှဖော်ပြထားပါတယ်။အလားတူပဲအမေရိကန်သမ္မတဟောင်းဘစ်ကလင်တန်ကလည်းတင်းလာနေကရိုက်တာသတင်းတောက်နှစ်ဦးကိုချက်ချင်းပြန်လွတ်ဖို့သူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားတောင်းဆိုခဲ့ပါတယ်။အင်းစိန်အကျဉ်းထောင်မှာဖန်စီထိမ့်သိမ်းခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုမနက်ဖြန်ဇန်နဝါရီ10ရက်နေ့မြောက်ပိုင်းခရိုင်တရားရုံးမှာဒုတိယအကြိမ်ရုံးထုတ်ဖို့ရှိနေတာပါဒုတိယအကြိမ်ရုံးထုတ်ဆက်စည်းမယ့်အခြေအနေနဲ့ပတ်သက်လို့တရားလွတ်တော်ရှိနေဦးတန်းစောအောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီနေ့မြောက်ပိုင်းခရိုင်တရားရုံးကိုသွားတယ်တရားသူကြီးနဲ့တွေ့တယ်မနက်ဖြန်ရုံးထုတ်မှာပါဗျအဲမနက်ဖြန်အမှုစစ်မှာမဟုတ်ဘူးကြာအမှုတင်မှာဖတ်တယ်မှာဖတ်တင်ပြီးတော့မှဘာပုံမှဘာဘလိုဆက်ကျုံကျောင်းတရားရုံးဘာဘလိုပုံမှနဲ့ဆက်တင်နေဆိုတာကျွန်တော်တို့သိရမှာရှိပါတော့ကျွန်တော်တို့ကဒီဟိုသွားထုတ်လာတဲ့အမှုပေါ်မှာ kong dong ye san chi shin mo yin sin na ba le so de kan du le ne ne ya di yan chi li de pou ma le ne ya pwe du khan na ga do ya ho tano lu u be chang ya be chi shin mo de kong ne ya le
writer တရင်တော်နှစ်ဦးကိုအမြန်ဆုံးပြန်လွတ်ဖို့ပြည်ရင်းပြည်ပါမီဒီယာအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေတောင်းဆိုသလိုမျိုးအမြန်ဆုံးပြန်လွတ်စေချင်ကြောင်းလည်းဦးတန်းစောအောင်ကပြောပါတယ်
။ပြန်လွတ်လာဖို့ညွှန်လင်းပါတယ်။အဲဒါပေမဲ့ဒီနှစ်ပြန်တရားဆွဲတင်ပြီးတဲ့အပေါ်မှာဒီပုံမှန်လေးနဲ့နောက်တစ်ခါသူတို့ဘယ်လိုအဲပြန်ပြီးတော့ရုပ်သိမ်းမလဲအဲ့ဒါကျွန်တော်တို့ဆောင်ကြည့်ရမှာပေါ့။
တရင်တော်နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကရန်ကုန်မြို့မင်္ဂလာတုံမြို့နယ်ကအမှတ်3ဝေးပြေးလမ်းမှာရဲတပ်ဖွဲ့ကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးခဲ့တာပါ writer တရင်တော်နှစ်ဦးဟာရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့ညစာစာရင်းတွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ဖမ်းဆီးခံရတာကြောင့်ထောင်ချောက်ဆင်ဖမ်းဆီးခံရသလားဆိုတဲ့သုံးသပ်မှုတွေရှိနေသလိုတရင်တော်နှစ်ဦးကိုစာရွက်စာရမ်းတွေပေးခဲ့တဲ့ရဲဝန်ထမ်းတဦးကိုဘလို့အရေးယူမလဲဆိုတာကိုလည်းတိတိကျကျမသိရသေးပါဘူးရှင်
ဖန်စီကန်ရိုက်တာစတင်ထောက်တွေကိုလုပ်ပေးဖို့ EU တန်အမတ်ကြီးကတိုင်ဆိုလိုက်ကြောင်းမှမြင်မြင်ခိုင်ကမေးမြန်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုလိုင်းဒိုမီတာ19 25 30နဲ့တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရှမ်းပြည်နယ်ဘက်ကသတင်းဖက်ဆက်ရအောင်ပါ။မငိမ့်ချမ်းနိုင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှုဆဲခရိုင်မုံကိုဒေသမှာမြမတက်မရော်ပိုင်း area အတွင်းထင်းခွေရှာတဲ့ရွာသား9ဦးဟာမြင်းမြုပ်မိုင်းနှစ်ကြိမ်နေမိတာကြောင့်ထိခိုက်ဒဏ်ရာရပြီးတရုတ်နိုင်ငံမန်စီစီယုံမှာဆေးဝါးကုသခံရပါတယ်။ဒဏ်ရာရသူတွေကိုဒီကနေ့မှခွဲစိတ်ပြစ်စီခဲ့လို့ဒေသခံတွေကဆိုပါတယ်ဒီအခြေအနေကိုတော့ပထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုဒေသမှာမြေမြုပ်ဘုံနင်းမိလို့ဒေသခံရွာသား9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးစေယုံနိုင်ငံမန်စီမြို့စေယုံမှာဆေးဝါးကုသခံရရတာပါမုံကိုဒေသခံရွာသား9ဦးဟာမနေ့ကမုံကိုဒေသမန်တက်ကုန်းတမတက်လက်အောက်ခံတိုက်ရဲတပ်ပိုင်မြေဧရိယာတွင်ထင်းရှားပွေရင်မြေမြုပ်ဘုံနင်းမိတာဖြစ်တယ်လို့မုံကိုဒေသခံဦးမုံလောကပြောပါတယ
်နေ့ရက်7နှစ်ခွဲလောက်ပေါ့နော်အဲ့ဒီမန်တက်ကပြည်သူတွေအမျိုးသားတွေနဲ့ပုံချတဲ့ခါကတော့ပြည်ပင်ထော်ရဲပါတယ်သူလည်းတင်းတက်တုံးလို့ဆိုလို့မအဲ့ဒါသူကချင်းတက်ခွေတယ်မန်တက်ကုန်းပေါ့နော်အဲ့ဒီစစ်တပ်ရှိရဲ့တစ်တက်နေနေပေါ့နော်အကုန်လုံးကသူကချင်းတက်ခွေတယ်အဲ့ဒါကတည်းကအစုံခောက်သိင်းကြီးရင်နေနေပတ်ပေါ်ရတာတော့အဲ့ဒီသူတို့နောက်ဆုံးကအမဲချင်းတန်ရပြန်ရနေနေတက်တာရဲ့အဲ့ဒီကပုံချတာဆိုတော့ဒီလူအမှပြန်တပူးနေတယ်ပြန်စင်းလာစင်းလာတဲ့ခါကျတော့အဲ့ဒီမှာနောက်တော့တစ်ခေါက်ပြန်တက်မိမိရတက်မိမိရကျတော့တတော်စရာတယောက်ကလည်းလောလောဆယ်ချီရတော့ဖြစ်လာရတာပေါ့နော်ပြီးရင်တယောက်ကကျတော့တော်တော်လေးအချိန်ကြီးဆိုးတဲ့အချိန်ကြီးထဲရောက်နေရပေါ့နော်နောက်ဦးစလုံးကကျတော့မိုင်းနစ်စင်ကန်တက်မိမိရကျတော့အတော်လေးရောဆိုးတာပေါ့နော်အမျိုးမျို
းမန်တက်ကုန်းကအရင်ကကြေးရွာဟောင်းဖြစ်ပြီးတော့2030ခုနှစ်မှာတမတော်ကလည်းတပ်ပိုင်မြေဖြစ်စိမ့်ယူခဲ့တာဖြစ်တယ်လို့ဒေသခံရွာသားတွေကပြောပါတယ်ထင်းခွေတဲ့ရွာသား9ဦးဟာမိုင်းနစ်နေမိကြတာဖြစ်ပြီးထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့အခုခါတရုတ်နိုင်ငံမန်စီစေယုံမှာဆေးဝါးကုသခံရပါတယ်။မွန်ဂိုဒေသဟာမူဆဲခရိုင်ထဲမှာရှိတယ်ဆိုပေမဲ့တရုတ်နယ်စပ်နဲ့နှိစပ်နေတာကြောင့်ဒဏ်ရာရသူတွေတရုတ်နိုင်ငံမန်စီစေယုံမှာစတရကုသနေတာလည်းဖြစ်ပါတယ်။ထိခိုက်ဒဏ်ရာရသူ9ဦးနဲ့က3ဦးဟာခွဲစိတ်ကုသမှုခံယူနေရတာပါ။ဒီမရက်မှာခွဲစိတ်ကုသမှုပြီးစီးခဲ့ပြီလို့မုံကိုဒေသခံဥပေါင်းတော်ကပြောပါတယ
်ကိုကခက်ခက်ခံဝင်နေတယ်လို့မြည်ပြီးကိုကဒုနာရပြဲရတော့မရှိတော့ဘူးပြန်တည်ရလာတယ်ကိုကအမေကတို့ကဒုနာတစ်ချို့တွေကတတိမြင့်လို့ဆိုတော့အော်ဒီနေ့တော့တဖြစ်တည်ရတယ်သူ
အခုလိုတပ်ဧရိယာတွင်မြေမြုပ်မိုင်းနေမိတဲ့ဖြစ်စဉ်ပေါ်မှာတပ်မတော်ဘက်ကရေးယူဆောင်ရွက်တာမျိုးမရှိသေးဘူးလို့မုံကိုဒေသခံဥမုံလောကပြောပါတယ
်အခုတည်းကတော့ဒီဆင်းရဲတဲ့အဖြစ်ကတော့ဒီတပ်မတော်ဘက်ကနေကျတော့ဘာမှလုပ်ပြရတော့မရှိသေးဘူး
အမည်မဖော်လိုသူမူဆယ်မြို့ခံရဲရရှိသူကတော့နေမြခံတမတော်ရဲ့ကန့်တနိုင်မြေထဲဝင်ရောက်တဲ့အတွက်အခုလိုအန္တရာယ်ဖြစ်ပွားရတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလမှာလည်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ဒေသမှာဘုံပေါက်ကွဲမှုကြောင့်ကျောင်းသားကလေးငယ်တစ်ယောက်ထိဆုံးပြီး၄ယောက်အပြင်းထန်ဒဏ်ရာရရှိသွားခဲ့ပါတယ်။မုံကိုဒေသဟာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်စပ်ပေါင်းစုဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားလေးရှိတဲ့ဒေသလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေမူဆယ်ကုံသူရေးစခန်းနဲ့မုံကိုဒေသကိုပြင်ပထားတိုက်ခိုက်လာတဲ့အတွက်မြမတမတော်နဲ့စစ်ရေးပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွင်မုံကိုဖောင်းဆိုင်ဒေသခံ1000ခန့်ဟာလည်းတရုတ်နိုင်ငံဘက်ကစစ်ဘေးသိမ်းရှောင်ခဲ့ကြရပါတယ်။တမတော်ကနေမုံကိုဒေသကိုဆင်းချုံနိုင်ပြီးနောက်ပိုင်းတိုက်ပွဲဖြစ်ပွားမှုနည်းလာပြီးဆိုပေမဲ့သွားလာရေးမှာတတိပြုနေရတယ်လို့မုံကိုဒေသခံဥပေါင်းတော်ကပြောပါတယ
်အခုလောဆယ်ဆိုကျွန်တော်ဒီမုံကိုနာတဝက်တော့ဖြစ်ကြရတဲ့ရှိပါတယ်နော်အရင်တော့လည်းကျွန်တော်ဘိုင်းလိုက်တယ်ဆိုတာတတိထားရတာပေါ့နော
်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော် ဒီအနယ်လေးတန်းပလောင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆင်ဆက်မပြတ်ဖြစ်ပွားနေသလိုတိုက်ပွဲတွင်တိရခန့်ကြေးရသားတွေဟာဘေးလွရာစစ်ပီးတင်းချောင်းတွေရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကုန်လောက်မှာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နဲ့နန်းဆာမြို့နယ်ဒေသတွင်မြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကန်တပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
သင်ကိုအင်တာနက်ပေးဖို့တော်တော်ပါရှင်ဖီအိုအင်မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တိကိနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်ဒေါ်ရိုက်နာရှင်ပြည်တော်စုနေငယ်ရေးညီလာခင်23ရာစုပင်လုံးတတိယအကျဉ်းဆွေးနွေးပွဲဒီလာထဲမှာကျင်းပဖို့ရှိနေချိန်ပါပဲတိုင်းမနေနေဒီမှာတိုက်ပွဲတွေနဲ့လဲထ ဒီနေ့ကျွန်တော်တို့ရဲ့ဒီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်
那这就决定一旦事故他们来。另外，大家也来。VOA的妈妈也带来了一辆新的车，新型的阿帕森，新年的应该让人们阿弟偷领便利价，批发的。今年呢，姑奶妈孙女们带来了一辆新车，把温孙女家婆差不多配好完了先。阿库罗，那个大家等上马拍摄阿妈。 နှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်အခုဒီကနေ့အင်္ဂါနေ့မှာလုပ်တဲ့ကိုရီးယားနိုင်ငံထိပ်သည့်အစည်းအဝေးကိုတက္ကသိုလ်ကဆောင်ကျင်းနေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာဝင်ရောက်ရှင်နိုင်ဖို့မြောက်ကိုရီးယားနိုင်ငံကကိုယ်စားလှယ်အဖွဲ့လုပ်မယ်ဆိုပြီးအစည်းအဝေးကနေအဖြေထွက်ခဲ့ပါတယ်။နှစ်ဖက်နယ်စပ်ကပါမန်ဂျွန်ကျွာ
South Korea Yashirine Sunime Sue Kisaku, Tong Korea Nangandariga, Chuzu Jawari. Tika Chakaro, Kudi Shila, Tong Korea Nangama Lome, some of the Olympian Wakala doing Korea Chunze Poma, Mokuria, Dolanet with Santa Pilota Mium Shizinawa. The other Pemokisa to Tanamayi Nina Murigani, Sipurigu, Shanai, Chilantalane, Chitwazi, Su Mukan, Gusson Namka Lulaware.
Through sports diplomacy and the South encountering the North in Pyeongchang
Olympic Games, North Korea and South Korea twist on Jaya, other Kisa, Tanamayi Sangamuga to Sin, Sipurinanji and Yagani, Chitlan Sodanaba.
Dimelule, the Suniweha, Aza, Kisagani, Blue, North Korea, Nuclear Kisa season T, Pyona and Sunabu, Tong Korea Baga, Pidu, Nyapaga, Nyoliniware. Through Madi, North Korea, Dongji, Santa Mujong, Suin Zidun, Toligu, Pimangiaware. The Jolly Nuclear Kisa, Pishin, Ayetigu, Mulin, and John, so you can now do Pite, can John Diga, Pure.
It has a grown in Pyeongchang Olympic or Anjanaki children
is important to safely hold
the Pyeongchang Olympic and Wayo, Peking, No Jonesa, Chimpa Naiva. Dimele, Nuclear Aje Kisan and Patalo, Swinway Pioso Muri, let's up Pyeongna Lemelu, Tenor Timare.
Sumiwa Yala Pigaro, Tongguria Nangama Jimbame, Sangadi Olympic Jamwegu, Nyakuria Kuzle, Pues Silo Mesurawa, Ekuzle Puerema, Agazal Maripin, Sura Tawan Shidurine, Drindaule, Pawan Jawalime, Agazal Pianbu, Puene, a big Canarima, Korean Nanganga Gazal Mari, two Chitabu Suyo, Tongguria Pega, Supu Tarelu, Korean Nanga Bonsi, Tongguria Winjiga Piori, Dapin Nanga Sepuetu, Quequa Gejare Midazuri, Twissonai, Season Gule Pianlo Pu. Tong Korea and Abaga, Supu Tabio, Nananga Tema Muri, Yojazi, Nota Sunibu, Kule, Talupu, Galan Tawari. Said Twin Quequa Gejari Midazuri, Nepiane, Twiso Nebu, Nolin Sanzani Jare, Tong Korea and Ada, the Giu, Chow Tong Shinirawa. The Jalabe, Ludajan Sanamukisa Yagule, Suninamo, Nolin Elu, Tong Korea and Tonga Takaduga, Kim Yong Hunga Piovari.
Most of the talk will be about the Pyeongchang Olympics, and the rest could be about the
Olympics. Sunuama, Olympic Pian, Wakisa, Diga, Pyojama, Kokwani, Mitazui, Pianle, Twiston, Yakuya Machia, Kline, Kunza Miginigu, Kuni Pi, Sare, Luzanisana, Kunimukisaule, and Nagin Sunima.
ထရုတ်ဟာကဘာကြီးအတွက်ပြဿနာရှာလိုသူတွေမဟုတ်ဘူးဆိုတာကိုပြသဖို့အတွက်မြောက်ကိုရီးယားနိုင်ငံဘက်ကလူလာတယ်လို့ငငိအကက်ခတ်ကင်မြုံဟွန်ကအစည်းအဝေးမတိုင်ခင်မှာတုံ့တက်ပြောခဲ့ပါတယ်
ကမ်ချောင်းအိုလံပစ်ကဆိုဘိုင်ပါတီစီပေးတင်းအင်ဒီအိုလံပစ်ကိုရီးယားဝမ်စ်တူရှိုးမြောက်ကိုရီးယားနိုင်ငံတခြားကဘာတိုင်ပြည်လိုတိုင်ပြည်ဖြစ်တယ်သူတို့ခေါင်းဆောင်ကင်ဂျွန်ဝမ်ကလည်းတခြားခေါင်းဆောင်တွေလိုပဲပြန်ဖတ်မယ်မြောက်ကိုရီးယားနိုင်ငံဟာတခြားကဘာတိုင်ပြည်လိုတိုင်ပြည်ဖြစ်တယ်သူတို့ခေါင်းဆောင်ကင်ဂျွန်ဝမ်ကလည်းတခြားခေါင်းဆောင်တွေလိုပဲဖြစ်တယ်ဆိုတော့က
Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့အကြားအပြန်လည်စကားနဲ့ရန်စပြုခဲ့ကြပါတယ်။ဒီအတွက် nuclear စစ်ပွဲကြီးတွေများဖြစ်လာမလားဆိုပြီးတော့စိုးရိမ်ပူပန်မှုတွေလည်းရှိခဲ့ပါတယ်။တရုတ်နိုင်ငံကတော့မြောက်ကိုရီးယားနိုင်ငံနဲ့ဆွေးနွေးပွဲတွေပြန်လည်ဖို့အတွက်အချင်းချင်းကိုတိုက်တွန်းနေပါတယ်။ပိုဟမ်မင်းကြီးကလည်း nuclear လက်နက်အသုံးပြုမှုကိုနိုင်ငံတကာမှာတရားဝင်ပိတ်ပင်တားမြစ်ဖို့နဲ့ကိုရီးယားကျွန်းဆွယ်မှာဆွေးနွေးညှိနှိုင်းမှုတွေပြန်ဖြစ်လာအောင်လုပ်ကြဖို့နိုင်ငံတကာတန်တမာတွေကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ကတော့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်ကိုရန်နာပွဲမရှိဘူးလို့သုံးသပ်သူတွေကယူဆပါတယ်။သမ္မတထရန့်ကတော့အခုဒီကိုရီးယားနှစ်နိုင်ငံဆွေးနွေးပွဲကိုကြိုးစားပါတယ်။ဒါပေမဲ့လို့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုတော့သူလက်ခံလို့မရဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
။ကိုသားညုံဦးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တောတာရှင်တွေနားဆင်လို့ရတယ်၊တိတ်တချင်တွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်885ဘဟုစာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ဆိုတဲ့ကတော့13333855555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။ခရော့ချန်ရှိနေတဲ့အချင်းတွင်းနောက်ဆုံးရတဲ့အချင်းချုပ်ကမှတင်ငင်ထိုက်ကပြောပြပေးပါဦ
း။တောင်ကိုရီးယားနိုင်ငံမှာရှေးလာတွင်ကျင်းပမဲ့ပြုံချန်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲကိုအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆစ်လွတ်ဖို့မြောက်ကိုရီးယားနိုင်ငံကသဘောတူလိုက်ပါပြီ။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေနှစ်နှစ်အတွင်းပထမဆုံးအချင်းအဖြစ်ဒီကနေ့တွေ့ဆုံခဲ့စဉ်အတွင်းမြောက်ကိုရီးယားဘက်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်နှစ်ခုနီးပါးကြာနေထိုင်ခဲ့ကြတဲ့အယ်ဆာဗေရိုနိုင်ငံသား26,000ကျော်ကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုသက်တမ်းတိုးပရေးကိုအမေရိကန်အစိုးရကရပ်ဆိုင်းတော့မှလို့အစိုးရအကြီးတန်းတာဝန်ရှိသူတွေကမနေ့တနင်္လာနေ့မှာပြောပါရတယ်။2000ခုနှစ်မြေငလျင်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်အမေရိကတိုက်အလဲပိုင်းနိုင်ငံကနေရောက်လာကြတဲ့လူထောင်ပေါင်းများစွာကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုကို2019ခုနှစ်စက်တင်ဘာလ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးကသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမေးမြန်းခွင့်အလားအလာနဲ့ပတ်သက်ပြီးသမ္မတရဲ့တရားရေးအဖွဲ့နဲ့ဆွေးနွေးခဲ့ပါတယ်။နှစ်ဖက်တို့ပြီးခဲ့တဲ့လကတွေ့ဆုံခဲ့ကြပြီးဒီကိစ္စနဲ့နှိဆက်သူတွေအစိုးရကတော့ဖြစ်နိုင်ခြေရှိတဲ့တွေ့ဆုံမေးမြန်းမှုနဲ့ပတ်သက်ပြီးအတိအကျဘာမှမရှိသေးဘူးလို့ပြောဆိုကြပါတယ်။2018ခုနှစ်နှစ်သစ်ကိုကူးပြောင်းလာရပ်ပိုင်းမဲ့ရှိသေးပေမဲ့လည်း2020မှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲကသတင်းစာကောင်းကြီးပိုင်းတွေမှာဆက်ပြီးတော့နေရာယူနေပါပြီ။2020ရွေးကောက်ပွဲမှာရုပ်သံမီဒီယာလုပ်ငန်းတွေနဲ့ချမ်းသာလာတဲ့ကဘာကျော်ဂရေကျော်တတိမာကြီးအိုပရာဝင်းဖရေးကအနေနဲ့သမ္မတထရန့်ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးမနေ့တုန်းကသမ္မတရဲ့လေယာဉ်ပေါ်မှာမင်းမြတ်တဲ့အခါမှာတော့အင်ဂျီရောပြောခွင့်ရကကြိုဆိုလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကမှတင်ငင်ထက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Linus Streamcast ဖြစ်ပါတယ် VOA American အတန်းညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ19 kHz 15.53ညလိုင်းဒိုမီတာ25 kHz 11.83ညလိုင်းဒိုမီတာ51 kHz 9.35နဲ့လိုင်းလမီတာ190 kHz 15.65ရောကနေတိုင်းထုတ်လင်းပေးသွားအောင်ပါသတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လန်းပါစေရှင်
This program has come to you from the Voice of America, Washington. From Washington, this